ပပဝနယူကီနီနိုင်ငံရဲ့မြောက်ပိုင်းကကျေးရွာ6ခုမှာတော့ပြီးခဲ့တဲ့တောက်ကြနေမနဲ့စောပိုင်း3နာရီလောက်ကမြေပြိုကျခဲ့တဲ့အတွက်လူ2000ကျော်ပျောက်ဆုံးနေတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစင်တာကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂတရားအဖွဲ့တစ်ခုရဲ့ထုတ်ပြန်ချက်မှာတော့680ထဲမနဲ့သေဆုံးနိုင်မွေရှိတယ်ဆိုတာကိုဖော်ပြထားပါတယ်။ဒီမျိုးမြေပြိုကျမှုကတော့လမ်းမဆက်သွေးခတ်ခဲ့ပြီးတော့တောတောင်ထူထပ်တဲ့နေရာမှာဖြစ်ခဲ့တဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေအချိန်မီမရောက်နိုင်ပဲဖြစ်နေတာပါ။နောက်ပြီးတော့မြေပြိုကျတဲ့နေရာကလည်းလူမျိုးစုတိုက်ပွဲတွေဖြစ်နေတဲ့ဒေသဖြစ်တာကြောင့်မို့လို့ကယ်ဆယ်ရေးလုပ်သားတွေစစ်တပ်ရင်နန်းတွေစောင့်ကြပ်သွားလာနေရတယ်လို့ဝေးလံတဲ့ဒေသဖြစ်တာကြောင့်လည်းကယ်ဆယ်ရေးစက္ကရာတွေတည်ဆောက်မှုနှောင့်နှေးနေပါတယ်။အခုချိန်ထိတော့သေဆုံးသူရုပ်အလောင်း6လောင်းကိုရှာဖွေတွေ့ထားတယ်လို့ရှာဖွေရေးလုပ်နေသူတွေကပြောပါတယ်။